ဆီးရီးယားနိုင်ငံအတွင်းခက်မြက်မြက်ပြောင်းလဲလာနေတဲ့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့တိုင်ပင်ဆွေးနွေးကြဖို့ဆီးရီးယား၊အီရန်နဲ့အီရတ်နိုင်ငံသားရေးဝန်ကြီးတွေဒီအီရတ်နိုင်ငံဘက်တက်မြို့တော်မှာတောက်ကြနေတော့ကတွေ့ဆုံခဲ့ကြပါတယ်။ HDS လို့သူကခေါ်တဲ့ Islamic Jihad အဖွဲ့Hayat Diya Esham အဖွဲ့ဦးဆောင်တဲ့သဘုံတပ်ဖွဲ့တွေဟာဆီးရီးယားနိုင်ငံအတွင်းကမြို့တွေရွာတွေကိုပြီးခဲ့တဲ့တစ်ပတ်လုံးတိုက်ခိုက်သိမ်းယူခဲ့ကြပြီးတဲ့နောက်မြို့တော်ဒမတ်စကတ်စ်နဲ့ဟ ோம்ஸ் မြို့ကြီးတွေအထိဆက်လက်ချီတက်သိမ်းယူသွားမယ်လို့ကြွေးကြော်ထားတာပါဒီအချိန်ဒီပေါ်မှာအထူးစိုးရိမ်တဲ့အကြောင်းနဲ့အနီးကပ်စောင့်ကြည့်နေတဲ့အကြောင်းအီရတ်နိုင်ငံသားရေးဝန်ကြီးဟူစိန်ကပြောဆိုပါတယ်တစ်ချိန်တည်းမှာလည်းဒီအာရဗ်အဖွဲ့ချုပ်အနေနဲ့ဝန်ကြီးများအဆင့်အရေးပေါ်အစည်းအဝေးခေါ်ယူပေးဖို့နဲ့အခြေအနေတွေတည်ငြိမ်အောင်ဝိုင်းဝန်းထိန်းသိမ်းတဲ့အနေနဲ့တန်တမာရေးဖိအားတွေပေးသွားကြဖို့အတွက်ကိုလည်းယူရနိုင်ငံသားရေးဝန်ကြီးကတောင်းဆိုထားပါတယ်။လက်ရှိအခြေအနေဟာဆီးရီးယားနိုင်ငံရဲ့လုံခြုံရေးနဲ့တည်ငြိမ်ရေးကိုချိန်ချောက်ယုံနေမကဒေသတွင်းနိုင်ငံတွေရဲ့တည်ငြိမ်ရေးကိုပါချိန်ချောက်နေတာဖြစ်တဲ့ဆိုပြီးတော့ဆီးရီးယားနိုင်ငံသားရေးဝန်ကြီးပတ်စံစပါးကလည်းဒီသုံးနိုင်ငံနိုင်ငံသားရေးဝန်ကြီးတွေရဲ့တောက်ချာနေကပူရဲသတင်းစာရှင်းလင်းပွဲအတွက်မှာပြောဆိုသွားပါရရှင်။